ယူကရိန်းရဲ့နယ်မြေလေးခုကိုသိမ်းပိုက်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကကြိုးစားခဲ့တဲ့နောက်မှာရုရှားသမ္မတနဲ့ညှိနှိုင်းဆွေးနွေးဖို့မဖြစ်နိုင်တော့ဘူးလို့ကြေညာချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအင်ကာနေ့မှာလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်။ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့ယူကရိန်းသမ္မတဇယ်လန်စကီရဲ့သဘောထားပြောင်းတဲ့အထိဒါမှမဟုတ်ရင်နောက်ယူကရိန်းမှာနောက်ထပ်သမ္မတအစ်တက်လာတဲ့အချိန်ထိရုရှားကဆောက်မဖြစ်ကြောင်းသတင်းတောက်တွေကိုပြောပါတယ်။အချိန်နဲ့မှာပဲရုရှားကယူကရိန်းနယ်မြေကိုသူ့ပိုင်နဲ့တည်းထည့်သွင်းမှုကိုအမေရိကန်ကဘယ်တော့မှအတိအမှတ်ပြုမှာမဟုတ်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဇယ်လန်စကီကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ကြောင်းအမေရိကန်သမ္မတအင်ဒူကပြောပါတယ်။ဒါအပြင်ရုရှားရဲ့ကျူးကျော်မှုကိုထောက်ခံတဲ့ဘယ်နိုင်ငံဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ကိုမဆိုအမေရိကန်ဘက်ကလည်းတင်းတင်းထန်ထန်အရေးယူဖို့အသင့်ပဲလို့လည်းပြောပါတယ်။အမေရိကန်နေနဲ့ရုရှားကျူးကျော်မှုကိုခုနလတာတွန်းလှန်နေတဲ့ယူကရိန်းဆိုတာကိုစီးရီးကူညီဖြစ်နေနောက်ထပ်ဒေါ်လာတန်း6အစိတ်ပေးရမှာဖြစ်တဲ့အတွက်သမ္မတဘိုင်ဒန်တက်လာတဲ့2023အစပြီးတော့စီးရီးယားပတ်မိုးကူညီမှုကအခုဆိုဒေါ်လာတန်းပေါင်း1950ကျော်သွားပြီဖြစ်ပါတယ်။အင်ကာနဲ့အစောပိုင်းတုန်းကတော့ယူကရိန်းနယ်မြေလေးခုကိုရုရှားရဲ့ထက်သွင်းမှုရုရှားအထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။